သမရဦးသိန်းစိန်ကဒီ KIO ကချင်လွတ်လပ်ရေးအဖွဲ့အနေနဲ့နေပြည်တော်မှာလာပြီးတော့ဆွေးနွေးဖို့ဖိတ်ခေါ်ခဲ့ပေမဲ့လို့ KIO ဘက်ကလုံးဝအကြောင်းမပြန်သေးဘူးလို့သမရယုံကပြောပါတယ်။အခုလိုမျိုးဖြစ်ရတာက KIO အနေနဲ့ဒီမြန်မာအစိုးရထိန်းချုပ်ထားတဲ့နေမြေထဲမှာမဆွေးနွေးကျင်တာဖြစ်တဲ့အပြင်ဒီမြန်မာအစိုးရဘက်ကနိုင်ငံရေးအရမဆွေးနွေးဘဲနဲ့စီးအရဆက်လက်တိုက်ခိုက်နေလို့ဖြစ်တယ်လို့ကချင်32တဦးကတော့ပြောပါတယ်။ဒီအကြောင်းကိုဦးဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာသမ္မတဦးသိန်းစိန်အနေနဲ့ကချင်နဲ့စစ်ဆေးရေးအတွက်ဆွေးနွေးမဲ့နေရာတမတ်မှုအခက်အခဲရှိနေရင်နေပြည်တော်မှာလာဆွေးနွေးဖို့သူကိုယ်တိုင်လည်းတာဝန်ခံတွေ့မယ်လို့ KIO ကိုဇူလိုင်လထဲကဖိတ်ခေါ်ခဲ့ပေမဲ့အခုအချိန်အထိအကြောင်းမပြန်သေးဘူးလို့မြန်မာသမ္မတရုံညွှန်ကြားရေးမှူးဦးစောထေကဆိုပါတယ်
။မဟုတ်ဘူးကျွန်တော်တို့ကခေါ်တယ်။ဟိုဘက်ရွှေဒီဘက်ရွှေအစမအစမတည်းဘူး။အဲ့တော့နောက်ဆုံးသမ္မတကြီးကပြောလိုက်တယ်။အဲ့ဒါဆိုရင်နေပြည်တော်လည်းအားလုံးတာဝန်ယူတယ်။နေပြည်တော်သူနဲ့တွေ့မယ်ဆိုပြီးတော့ခေါ်တယ်။ဟိုဘက်ကအကြောင်းမပြန်သေးဘူး။
ဦးစောထေကပဲ KIO ကိုအခုလိုဆက်သွယ်တာကိုပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဒီအိုကထနဲ့လက်ရှိသမ္မတရုပ်ဝင်ကြီးဦးအောင်မင်းကိုယ်တိုင်ပို့ခဲ့ပြီးဆက်သွယ်ရေးလမ်းကြောင်းလဲကောင်းကောင်းရှိနေပေမဲ့အခုအချိန်ထိ KIO ဘက်ကအကြောင်းမပြန်သေးဘူးလို့ဦးစောထေကဆက်ပြောပါတယ်
။ပြောလိုက်တော့ဦးအောင်မင်းကအဲ့ message ကို KIO KIO ပို့တယ်ပို့တော့အကြောင်းမပြန်သေးဘူးလို့သိရတယ
်။တကယ်တော့KIO ခေါင်းဆောင်တွေနဲ့ဝင်ကြီးဦးအောင်မင်းကြားမှာအရင်ထိုင်းနဲ့တရုတ်နယ်စပ်တွေမှာဆွေးနွေးခဲ့ရမှာ KIO ဘက်ကနိုင်ငံရေးဆွေးနွေးဖို့နဲ့မြန်မာစစ်တပ်ဘက်ကပြန်ဆုပ်ရေးတွေကိုတောင်းဆိုခဲ့ပေမဲ့အကြောင်းမထူးသေးတာကဒီကိစ္စမှာ KIO ဘက်ကအကြောင်းမပြန်ရတဲ့အဓိကကိစ္စဖြစ်နိုင်တယ်။ကချင်ဘက်ကမြန်မာအစိုးရထိန်းချုပ်တဲ့နယ်မြေထဲမှာမဆွေးနွေးချင်တာတခုတည်းမဟုတ်ဘူးလို့ကချင်ရေးသုံးသပ်သူကချင်သတင်းစင်ကအယ်ဒီတာကိုနော်ဒင်းကဆိုပါတယ
်။ချင်းချင်းဒီနိုင်ငံရေးဆွေးနွေးဖို့တဲ့အစိုးရကိုအမတ်သိသိဒီကိုသူတို့ကချင်းချင်းနဲ့သူတို့တင်ပြခဲ့တယ်။အရင်ကဒီဥအောင်တောင်ဥဆောင်တဲ့ဒီမြင်းချင်းရဲ့ဖွဲ့နဲ့ချူလီမာပြည်စုံတဲ့အချိန်မှာလည်းသူတို့ကေော်ရဲ့ဒီလမ်းပြမေပုံပေါ့ဒီနိုင်ငံပြဿနာကိုဘယ်လိုဖြစ်ရှိမယ်ဆိုတဲ့အဲ့ဒီဟာမျိုးကိုလည်းသူတို့ချင်းချင်းနဲ့ပူထားခဲ့တယ်။ဒါပေမဲ့ဒီဥအောင်မင်းနဲ့တုံးချင်းပြည်စုံတဲ့အချိန်ထိအစိုးရကမြင်းချင်းရဲ့ကိုမလိုလားဘူးနိုင်ငံရေးဆွေးနွေးဖို့လည်းအပေါ်ရန်နဲ့သူတို့လုပ်တယ်တကယ်လေချက်ကိုကေဟိုပဲကတော့အဲ့လိုမျိုးတုံးတာတော့နိုင်ငံရေးဆွေးနွေးမယ်ဆိုလို့ရှိရင်တော့ကေဟိုကလူလားနေတာကိုကျွန်တော်သိရတယ်။အဲဒါမဲ့ကေဟိုကတော့ရှင်းရှင်းလင်းလင်းပြောထားတယ်ဆွေးနွေးမယ်ဆိုရင်လည်းပဲဒီတိုင်းသားဒီပေါင်းစုံပါုံပြီးမှပဲဒီနိုင်ငံရေးတက္ကနာကိုဆွေးနွေးပြီးမှဖြည့်ဆည်းရမယ်။ကေဟိုတစ်ဖွဲ့နဲ့ဒီနှစ်ဖက်ဆွေးနွေးတဲ့ပုံစံနဲ့မရဘူးဆိုတဲ့အပိုင်းတွေသူတို့ကေဟိုဘက်ကရှင်းရှင်းလင်းပြောထားတာရှိတယ်။သူတို့ကပထမဆင့်နေတဲ့ကတော့ဒီစစ်တပ်ပေါ့စစ်တပ်ကိုနောက်ဆုံးပြေဖို့ကကေော်ကပတ်မတောင်းဆိုထားတယ်
။ဒါပေမဲ့အမည်မဖော်လိုတဲ့ကချင်ကိစ္စငြိမ်းချမ်းရေးအကျိုးဆောင်တူကပြောတာကတော့နိုင်ငံရေးဆွေးနွေးဖို့ကနောက်တစ်ဆင့်ဖြစ်တယ်။အခုလလောဆယ်ကအပြစ်ခတ်ရရေးသဘောတူဖို့လိုတယ်။ဥအောင်မင်းအနေနဲ့စည်ရေးကိစ္စတွေကိုအမခံဖို့ခက်တာကြောင့်ဒုကာကော်ရေးဦးစီးချုပ်နဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဒုကထဗိုလ်ချုပ်ကြီးစိုးဝင်းအနေနဲ့တရုတ်ပြည်ဘက်ခီးသွားလာဖို့အခက်အခဲဖြစ်နေလို့အခုလိုနေပြည်တော်အထိဖိတ်ခေါ်အောင်တမရကိုပြောခဲ့တာဖြစ်တယ်လို့ဆိုပါတယ်။တကယ်တော့ KIO ကချင်လွတ်လပ်ရေးအဖွဲ့အနေနဲ့မြန်မာအစိုးရနဲ့1994ကစပြီးအပြစ်ခတ်ရစဲရေးသဘောတူညီခဲ့ပေမဲ့2010ရွေးကောက်ပွဲမတိုင်ခင်မှာမြန်မာအစိုးရဘက်ကနေကြားဆောင်တပ်ဖွဲ့ရေးကိုလက်မခံခဲ့ပြီးမှဒီအပြစ်ခတ်ရစဲရေးသဘောတူညီချက်ပြတ်ပြဲခဲ့ပြီး2017ဦးသိန်းစိန်အစိုးရတက်တက်လာချိန်မှာတော့စစ်ပွဲတွေပြန်ဖြစ်လာခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့ KIO ဘက်ကအခုတစ်ခေါက်မှအပြစ်ခတ်ရစဲရေးတာမကဘဲနိုင်ငံရေးသဘောတူညီချက်ပါရနိုင်ဖို့ကြိုးစားနေတာဖြစ်တယ်လို့ကချင်သုံးသက်သူတွေကဆိုနေကြပါတယ်ခင်ဗျာ